တဘာဝတန်ရန်စာရတွေကိုမှန်မှန်ကန်ကန်ထုတ်ယူသုံးစွဲနိုင်ဖို့အတွက်ပညာရေးအဆင့်တန်းတွေကိုမြင့်မားအောင်လုပ်ဖို့လိုမယ်လို့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမိုးကောင်းမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းပြောဆိုတာလည်းဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကပြောပြမှာပါရှင်
။ကချင်ပြည်နယ်စီယုံရေးခီးစဉ်အဖြစ်စက်တင်ဘာလ2ရက်နေ့မှာမြေကြီးနားမြို့ကိုရောက်လာခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနေ့ပိုင်းခေမာတီဝံဖုန်းတော်ကြီးအကြောင်းကဆရာတော်တွေကိုဂါရဝပြုခဲ့ပြီးနောက်မြေကြီးနားမြို့ YMCA မှာဖွင့်လှစ်ထားတဲ့တရားဥပဒေစိုးမိုးရေးရုံးဖွင့်ပွဲကိုတွားရောက်ခဲ့ပါတယ်။အရိကတစ်ဆင့်မနေ့17နိုင်ခွဲမှာမိုးကောင်းမြို့ကိုတွားရောက်ခဲ့ပြီးနေ့လယ်17နိုင်လောက်မှာမိုးကောင်းမြို့ကန်တွေကိုတွေ့ဆုံဟောပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအကြမ်းလိုက်စားမှုလက်စားမှုတွေပေါများနေတာကြောင့်ဒီကိစ္စကိုဘယ်လိုဆောင်ရွက်သွားဖို့ရှိပါသလဲလို့မိုးကောင်းမြို့ကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးမြန်းတဲ့အခါNLD ပါတီအနိုင်ရခဲ့ရင်တန်ရှင်းတဲ့အစိုးရတရက်ဖြစ်လာအောင်လုပ်သွားမယ်လို့ပြန်ဖြေကြောင်း NLD ပါတီကချင်ပြည်နယ်စည်းရုံးရေးတာဝန်ခံဒေါ်ကျူကျူတန်းကအခုလိုပြောပြပါဗျာ
။အခုအစည်းအဝေးလက်စားပြီးတော့မှအားလုံးကတရားမျှတမှုရှင်းနေတဲ့အပေါ်မှာ PDP ရမေးလာတယ်လေ။ဒီလက်စားမှုတွေပတ်ရောက်အောင်လုပ်ပေးနိုင်မလားဆိုတဲ့မေးခွန်းထုတ်လိုက်တဲ့အတွက်ကြောင့်မို့လို့အဲ့ဒီအခါမှာလူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူး။ဒါဗိမဲ့ဆန့်ရှင်းတဲ့အစိုးအရာတရက်ကိုတော့ NLD ကဖွင့်ပြနိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့ NLD ကိုမဲပေးပါဆိုပြီးတော့မှပြောပါတယ်
။မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာတဘာဝတယံဇာတဘောကျွေဝတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်သူတွေကတော့တယံဇာတရဲ့အကျိုးကျေးဇူးကိုမခံစားရတာကြောင့်ဒါနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ရမှာလဲဒေါအောင်ဆန်းစုကြည်ကဖြေကြားသွားကြောင်းဒေါ်ကျူကျူတန်းကရှင်းပြပါတယ်။
တယံဇာတတွေနဲ့ချမ်းသာတဲ့ကျမတို့နိုင်ငံမှာပြည်သူတွေဟာဒီတယံဇာတရဲ့အကျိုးကိုမခံစားရဘဲနဲ့ဆင်းရဲနေတယ်နော်ဒီလိုမဖြစ်ရအောင်နော်ဒီတယံဇာတတွေကိုနော်ကောင်းမွန်စွာအသုံးချနိုင်ဖို့အသုံးချတတ်ဖို့နော်ပညာရဲ့အဆင့်အတန်းကိုမြင့်မားအောင်လုပ်ဖို့အတွက်ကအစိုးရအဖွဲ့ဖွဲ့စည်းနိုင်ရလို့ရှိရင်ဒါကိုလုပ်မှာပါဆိုတာပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်အခုလိုကာလမြန်မာနိုင်ငံဒေသတချို့မှာဘုရားဘာသာရေးခေါင်းဆောင်တချို့ကနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်နေတာရှိနေတဲ့ကိစ္စအပေါ်မှာလည်းဘိုးကောင်းဒေတာကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘယ်လိုဖြေကြားခဲ့တယ်လဲဆိုတာကိုဒေါ်ကျူကျူတန်းကပြောပြပါတယ
်။အဲ့လူတစ်ပြည်ကတော့ဘိုးကောင်းမှာတော့ဘာသာရေးကိစ္စလည်းမေးပါတယ်နော်။ဒီနိုင်ငံရေးမှာဘာသာရေးကိုလာပြီးအသုံးချပြီးတော့မှလုပ်နေရတဲ့ပတ်သက်ပြီးတော့မှမေးပါတယ်နော်။အဲ့ဒီခါမှာတော့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ပဲဒီအုပ်ချုပ်ပုံအခြေခံဥပဒေမှာကိုမှဘာသာရေးနဲ့နိုင်ငံရေးကိုရောထွေးမှုအပြုရဘူးအသုံးမချရဘူးဆိုတာပါပါတယ်တဲ့ဒါကြောင့်မို့လို့တဲ့နော်ဒီလိုလုပ်နေတာဟာတဲ့နော်ဥပဒေနဲ့မကန့်ညီပါဘူးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီတော့ပြန်လဲပေါ့နော်ပြန်လဲပြီးဖြေပါဖို့တိုက်ခိုက်ဖို့ဆိုတာမျိုးတွေဟာပေါ့နော်နိုင်ငံရေးတရားဟောတဲ့အခါမှာဘာသာရေးနဲ့ပတ်သက်ပြီးပြောရတာတွေဟာဥပဒေနဲ့အမင်းယူတဲ့နော်ဒီလိုမျိုးပြောပါတယ်
မိုးကောင်းမြို့ကနေမွန်းလွဲတနအီခွဲလောက်မှာထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ဟာဟိုပင်မြို့မှာခီးတစ်ထောက်နားခဲ့တယ်လို့ဒီကနေ့ညမိုးညင်းမြို့မှာညအိတ်ရန်နားမှာဖြစ်ကြောင်းသိရပါပါတယ်ခင်ဗျာ။